အမေရိကန်သမ္မတဒိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိတာတို့ပထမဆုံးအကြိမ်ပြည့်တောက်ကြနေ့ကတရားဝင်အွန်လိုင်းကနေတွေ့ဆုံရမှာတရုတ်နိုင်ငံရဲ့စီးရေးအရချက်ထွင်မှုတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။မိနစ်80ကြာဆွေးနွေးပွဲမှာအချိန်တော်တော်များများကိုတရုတ်နိုင်ငံအရေးအတွက်ဆွေးနွေးခဲ့ဖြစ်ကြောင်းနဲ့ဆွေးနွေးခဲ့တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိုင်ဝမ်ကျွန်းအပေါ်တရုတ်နိုင်ငံကရန်လိုတဲ့လောက်ရက်တွေတိုးလာတဲ့အပေါ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကစိုးရိမ်နေကြတာပါ။တရုတ်အစိုးရကထိုင်ဝမ်ဟာတရုတ်ပိုင်နဲ့ဖြစ်ပြီးလိုအပ်ပါကအင်အားသုံးဖြည့်ရှင်းသွားမယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကစင်အားတိုးချဲ့ထားသလိုအရှေ့တရုတ်ပင်လယ်ပြင်တွင်းကကျွန်းတွေကိုလည်းတရုတ်နဲ့ဂျပန်အငင်းပွားမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာဂျပန်ကစိုးရိမ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားက3နှစ်ကျော်လောက်ရပ်ဆိုင်းထားတဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုပြန်စာကောင်းစမယ်လို့ဒီသတင်းပတ်စောစောပိုင်းမှာပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုသမ္မတဘိုင်ဒင်နဲ့ဆွေးနွေးပြခဲ့တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်ရဲ့ရန်လိုမှုတွေကိုတုံ့ပြန်ဖို့အတွက်စီးရေးစွမ်းအင်ကိုချက်ချင်းမြင့်တင်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဦးဆောင်တဲ့အာဏာရအလုံသမားပါတီရဲ့ပေါ်လစ်ဘျူရိုအစည်းအဝေးမှာကြာတာပရင်းတွေကချမှတ်ခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ။